ဒီမိုကရေစီကူးပြောင်းတဲ့တမိုင်းဝင်ရွေးကောက်ပွဲများဖြစ်လာဖို့အတွက်2015ရွေးကောက်ပွဲရလဒ်ဟာနိုင်ငံရေးခေါင်းဆောင်တွေအပြင်မြန်မာပြည်သူအများလက်ခံနိုင်တဲ့ရလဒ်တွေဖြစ်ဖို့အရေးကြီးကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာအရေးပူးပေါင်းဆောင်ရွက်မှုမဟာမိတ်အဖွဲ့ကမနေ့ကပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲရွေးကောက်ပွဲမှာအုပ်စုအားလုံးပါဝင်ခွင့်ရရေးကိုတိုက်တွန်းလိုက်ပါတယ်။မိုင်းအင်ဂျင်နီယာအသေးစိတ်ကိုဆက်လက်တင်ပြပါမယ်။
နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့အချိန်80မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးကိုတက်ရောက်လာတဲ့ကုလအတွေ့အကြုံဘန်ကီမွန်းရဲ့မြမအရေးပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့ဝင်နိုင်ငံတွေဟာမနေ့ကမြမအရေးတကပိတ်ဆွေးနွေးခဲ့ကြပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာအားလုံးပါဝင်ခွင့်ရရေးနဲ့ပွင့်လင်းမြင်သာမှုရှိရေးစတာတွေကိုအဓိကဆွေးနွေးခဲ့ကြတယ်လို့မနေ့ကအစည်းအဝေးနဲ့ပတ်သက်တဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားတာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွေ့အမှုချုပ်ယုံရဲ့ပြောခွင့်ရအမျိုးသမီးအီရီကန်နီကိုကအခုလိုပြောပါတယ်
The meeting highlighted that the forthcoming elections in Myanmar represent a milestone in its transition to democracy and should be conducted in a fair, inclusive, and transparent manner. Concerns were expressed at the disenfranchisement of voters and rejection of candidatures.
Suniwe ma mi maung thu pya kae de chet ka ro Myanmar nai ngam ma la mae ywe kaw pwe rui ha democracy go ku pyaung mae tamai mat tain tia phi ko za pyu da chaung lut lat de a pyin ousu a long no pa win pi ကျင်းသာမြင်သာရှိရမှာဖြစ်ပါတယ်။မဲဆန္ဒရှင်တွေအပြင်အထူးသဖြင့်ပြီးခဲ့တဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်ရခဲ့တဲ့မွတ်စလင်ကိုယ်စားလောင်းတွေအပါအဝင်ကိုယ်စားလောင်းတွေပယ်ချခံရမှုတွေမကြည်နပ်မှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့လည်းစိုးရိမ်မကင်းဖြစ်ပါတယ်
။ကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်းကလည်းမြန်မာနိုင်ငံမှာယာယီတပ်တွေကန်ကပ်ပြားကင်ဆောင်သူတွေကိုမဲပေးခွင့်မပေးတာဟာမှားရင်းနဲ့လမ်းကြောင်းကိုသွားတဲ့အဆင့်ဖြစ်ပြီးရိုဟင်ဂျာတွေနဲ့အခြားလူနည်းစုတွေကိုမဲပေးခွင့်မရတဲ့အပေါ်မှာလည်းသူ့အနေနဲ့အလွန်စိတ်ပျက်မိတယ်လို့ဆွေးနွေးပွဲမှာပြောသွားပါတယ်။ဒါပြင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရွေးကောက်ပွဲရလဒ်ကိုစောင့်ကြည့်နေတယ်လို့ရွေးကောက်ပွဲပြီးတဲ့နောက်အာဏာအလွှဲပြောင်းကိစ္စမှာချောမွေနိုင်ရင်ဟာအများလက်ခံနိုင်တဲ့ရွေးကောက်ပွဲရလဒ်ဖြစ်ဖို့အရေးကြီးကြောင်းမြမအရေးပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့ဝင်နိုင်ငံတွေရဲ့တကပိတ်ဆွေးနွေးပွဲထုတ်ပြန်ကြေညာချက်မှာဖော်ပြထားတယ်လို့ Erie Kaniko ကပြောပါတယ်
။ Ultimately, the credibility of the elections and smooth transfer of power will depend on acceptance of its results among the political leaders and the broader population.
အာဏာကိုတွဲပြောင်းပြရမှာချောချောမွေ့မွေ့ဖြစ်နိုင်မှုကရွေးကောက်ပွဲရလဒ်တွေဟာနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့မြန်မာနိုင်ငံသားအများစုကလက်ခံနိုင်မဲ့အခြေအနေမျိုးဖြစ်ဖို့အပေါ်မှာအများကြီးမူတည်နေတာဖြစ်ပါတယ်
။အခုလိုကုလသမဂ္ဂဘကမြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးထုတ်ဖော်ပြောဆိုတိုက်တွန်းမှုတွေဟာအရေးပါတယ်လို့ကုလသမဂ္ဂဌာနချုပ်မှမြမအရေးဆွေးနွေးတင်ပြခဲ့တဲ့ရခိုင်ပြည်နယ်ဘူးတိတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရွှေမောင်ကပြောပါတယ
်။ဒါကအမှန်တရားကိုပြောတယ်ဆိုတော့လေထီအောင်မှုရှိမယ်လို့ကျွန်တော်ယုံကြည်တယ်။အဲ့လိုဆိုတော့ကျွန်တော်တို့ကကာယကရင်ဆိုတော့လေကာယကရင်ဆိုတော့ဒီကိစ္စကိုပုံပြီးမှကျွန်တော်ခံစားလို့ရတယ်အခုဆိုတော့ကနော်အဲ့ဒီကုလသမဂ္ဂအထွေထွေတွင်းမျိုးပြောသွားတဲ့ဒီကျွန်တော်တို့ဒီဝိုက်ကတ်ကန်ဆောင်ခဲ့တဲ့လူတွေကိုမေးထဲခွင့်မပြုဘူးနော်အခုမပြုဘူးနောက်ကျွန်တော်တို့ကလည်းကိုယ်စလေပြိုင်ခွင့်မပေးဘူးဆိုတဲ့ကိစ္စတွေဒါကျွန်တော်ထင်ပါတယ်စိုးရင်စရာဆိုတာတဲ့ပိုတွေလက်တော့ဒါပိုတော့ပိုတဲ့နေလို့ကျွန်တော်အဲ့လိုပဲမှတ်ချက်ပေးကြည့်တယ်
ဦးရွှေမောင်အပါအဝင်ရခိုင်ပြည်နယ်ကမွတ်စလင်လွတ်တော်ကိုယ်စားလှယ်လောင်း25ရောက်နေပါကို2015ရွေးကောက်ပွဲမှာနိုင်ငံသားဖြစ်ခွင့်ဥပဒေနဲ့ညီဆွေးနေတဲ့အတွက်လွတ်တော်ကိုယ်စားလှယ်လောင်းအရေးချင်းသတ်မှတ်ချက်နဲ့မပြည့်မိဘူးဆိုပြီးရွေးကောက်ပွဲကော်မရှင်ကပယ်ချထားပါတယ်။လက်ရှိရခိုင်ပြည်နယ်မှာစိုးရိမ်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂဌာနချုပ်မှကျင်းပခဲ့တဲ့မြမအရေးတကပိတ်အစည်းအဝေးမှာဆွေးနွေးခဲ့ကြတယ်လို့ Erie Kaniko ကလည်းပြောပါတယ်
။ Concerning Rakhine,Member states noted the need for more decisive action on resolving the humanitarian situation in the IDP camps and on the broader issue of
citizenship. ဒီကိစ္စနဲ့ပတ်သက်လို့အဖွဲ့ဝင်နိုင်ငံတွေထောက်ပြခဲ့ကြတာကတော့ IDP ဒုက္ခသည်စခန်းတွေမှာလူသားချင်းစာနာမှုပြဿနာကိုဖြေရှင်းရေးနဲ့ရိုဟင်ဂျာတွေနိုင်ငံသားခံယူခွင့်ရရှိရေးဆိုတဲ့ပုံမကျေပြန့်တဲ့ကိစ္စရပ်ပေါ်ပိုပြတ်သားတဲ့အရေးယူဆောင်ရွက်မှုပြုလုပ်ဖို့လိုအပ်တယ်ဆိုတဲ့အချက်ပါပဲ။ဒီလိုမလုံနိုင်ရင်လူတွေပိုဆင်းရဲဒုက္ခရောက်ကြမှာဖြစ်ပြီးအသက်တွေလည်းဆုံးရှုံးကြမှာဖြစ်ပါလေ
။ဒီအစည်းအဝေးနဲ့ပတ်သက်တဲ့ထုတ်ပြန်ကြေညာချက်မှာအမုန်းစကားပြောဆိုမှုတွေနဲ့လူအတိုင်းဝိုင်းကြားရန်စလှုံ့ဆော်မှုတွေတိုးလာနေတာဟာအတိုင်းဝိုင်းနှစ်ခုကြားမှာဘာသာရေးပေါ်အခြေခံပြီးကွဲလွဲမှုတွေကိုပိုးပြီးဆိုးလာစေတယ်လို့လည်းဖော်ပြထားပါဗျ။ ဒါပြင်ကုလသမဂ္ဂရဲ့မြမအရေးဆုံးဖြတ်ချက်မှာပါတဲ့မြမနိုင်ငံမှာကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံဖွင့်လှစ်ဖို့ကိုလည်းအဖွဲ့ဝင်နိုင်ငံတွေကထပ်မံတိုက်တွန်းခဲ့ကြပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ရဲ့မြမအရေးပူးပေါင်းဆောင်ရွက်မှုမဟာမိတ်အဖွဲ့ဟာအရေး2008ခုနှစ်ကစတင်ဖွဲ့စည်းခဲ့တဲ့မြမမိတ်ဆွေနိုင်ငံများအဖွဲ့အမည်ကနေ2013ခုနှစ်မှာအမည်ပြောင်းလဲခဲ့တာဖြစ်ပြီးအနောက်နိုင်ငံတွေအပါအဝင်တရုတ်အင်ဒိုနီးရှားဂျပန်စင်ကာပူဗီယက်နမ်နော်ဝေးထိုင်းအိန္ဒိယစတဲ့အဖွဲ့ဝင်နိုင်ငံပေါင်း15နိုင်ငံပါဝင်ပါတယ်ရှင်